American ပြည်အောင်စုကတင်မောခြင်းလုပ်သားတွေနဲ့စိတ်ကအနတိကမှာခင်ဗျာစိတ်ကအနာပိုင်းကြီးကြားအလုတ်သမားရေးရာနဲ့ပတ်သက်လို့ယာယီသဘောတူညီချက်တည်းရရှိသွားပါတယ်။အခုလိုသဘောတူညီမှုရခဲ့တာကြောင့် American နောက်ဖက်ကံယူရန်ကစိတ်ကန်29ခုမှာကုန်ပစ္စည်းကာဂိုတင်ပို့မှုနှောင့်နှေးကြံကြာမှုတွေဖြစ်ခဲ့တာအပြင်အာရှဒေသနဲ့ကုန်ပစ္စည်းပို့ဆောင်ရေးမှာအဟန့်တားဖြစ်ခဲ့တဲ့ခုနှစ်လတာအငင်းပွားမှုတောက်ကြနေမှာပြီးဆုံးသွားခဲ့ပါတယ်။ Pacific Maritime အသင်းကြီးရဲ့ဥက္ကဋ္ဌ James McKenna နဲ့ International Longshore and Warehouse လို့ခေါ်တဲ့စိတ်ကန်အလုပ်သမားများသမဂ္ဂဥက္ကဋ္ဌ Bob McElrath ပူရထုတ်ပြန်တဲ့ကြေညာချက်ထက်မှာအခုလိုယာယီသဘောတူညီချက်ရခဲ့တာဟာတင်မောခြင်းလုပ်သားတွေနဲ့ရေချောင်းပို့ဆောင်ရေးလုပ်ငန်းတစ်ခုလုံးအတွက်အပြုသဘောဆောင်တဲ့လက္ခဏာတစ်ရပ်ဖြစ်ပြီးဒီပေါ်ကျင့်နေမိတယ်လို့ဆိုပါရယ်ဒီဘက်တွင် San Francisco မှာ၄ရက်ကြာနှစ်ဖက်ညီနိုင်ရွှေ့နှိမ့်မှုပေါ်အမေရိကန်လုပ်သမားရေးရာဝန်ကြီး Thomas Pires ကလည်းစောင့်ကြည့်နေခဲ့တာပါအခုလိုရေချောင်းပို့ဆောင်ရေးလုပ်ငန်းခွင်ကအချက်တဲကြောင့်အကဲကဲရီကျုံခဲ့ရတဲ့အမေရိကန်အလုပ်သမားလေသမားနဲ့စီးပွားရေးသမားတွေအပါအဝင်အမေရိကန်စီးပွားရေးအတွက်အခုနောက်ဆုံးရရှိခဲ့တဲ့သဘောတူညီမှုဟာစိတ်သက်သာစရာရတဲ့အခြေအနေတည်းဖြစ်တယ်လို့သမရအင်ဂျီရောကဆိုပါတယ်နောက်ဆုံးသဘောတူညီချက်ရဖို့ကြိုးပမ်းနေစဉ်တော့တွင်မှာပဲအမေရိကန်နောက်ဖက်ကန်ယူရန်ကမထွက်ခွာနိုင်မဲ့ပြည်နယ်နေတဲ့တင်မော်တွေကိုအမြန်ဆုံးပြန်လည်ရှင်းထုတ်ဖို့ကိုလည်းသမရဘရိုက်အိုဘားမားကသက်ဆိုင်သူတွေအားလုံးကိုတိုက်တွန်းထားတယ်လို့အင်ဂျီရောပြောခွင့်ရတဲ့အူကဆိုပါတယ်ခင်ဗျာ